Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်မတ်လ29ရက်တနင်္ဂနွေနေ့ညနေပိုင်း VOA American တရရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ကျမစုမမရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါ။ Syria နိုင်ငံကရှေးဟောင်းမြို့ပါမိုင်ရာကို Islamic အစိုးရ IS အဖွဲ့ထံကနေ Syria အစိုးရလိုလားတဲ့တပ်ဖွဲ့တွေကပြန်လည်သိမ်းယူလိုက်ပါပြီ။ American ပြည်တော်စုအနောက်ပိုင်းပြည်နယ်၃ခုမှာမနေ့ကကျင်းပတဲ့ Democratic Party ရဲ့သမ္မတလောင်းပနားမရွေးချယ်ပွဲတွေမှာတော့ဘာမှအထက်လွှတ်တော်မှ Bernie Sanders ကအပြတ်အသတ်အနိုင်ရပါတယ်။မြန်မာနိုင်ငံရေးမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဒီကနေ့ချက်ရောက်တဲ့82နှစ်မြောက်တော်လှန်ရေးနေ့တစ်ဖြစ်လဲတပ်မတော်နေမှာပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းတော်တာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေထဲမှာနားဆင်ရမှာကတော့ဒီကနေ့မတ်လ29ရက်နေ့မှာချက်ရောက်တဲ့တပ်မတော်နေအခမ်းအနားမှာတပ်မတော်ရဲ့ရှေ့ဆက်ဆောင်ရွက်မယ့်အခမ်းအနားနဲ့ပတ်သက်ပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတိပြုပြောကြားခဲ့တာကတော့
တမ်မတော်ဟာနိုင်ငံတော်နဲ့ပြည်သူလူထုအကျိုးစီးပွားကိုဖြစ်ထွန်းအောင်ပေါ်ဆောင်နိုင်ဖို့အတွက်ပူးပေါင်းဆောင်ရွက်သားမှဖြစ်ကြောင်းအလေးနဲ့ပြောကြားလိုပါတယ်
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးပါမယ်ရှင်။တက်မတော်နေ့နောက်ဖက်စစ်ဒေါ်လာရေးဆိုပြီးအခေါ်အဝေါ်တွေကွဲပြားနေတဲ့အပေါ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်ကြီးဟောင်းတင်ဦးရဲ့အမြင်ဘယ်လိုရှိပါသလဲ။နောက်အစိုးရအသစ်လက်ထက်တပြည်လုံးငြိမ်းချမ်းရေးဘယ်လိုဖော်ဆောင်ကြမလဲဆိုတဲ့သတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ဆီးရီးယားအစိုးရလိုလားတဲ့တပ်ဖွဲ့တွေကပါမိုင်ယာမြို့ကိုအစ္စလာမ်အစွန်ရောက် IS အဖွဲ့လက်ကနေပြန်လည်သိမ်းပိုက်လိုက်ပြီလို့ဆီးရီးယားတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံပိုင်သတင်းဌာနကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်။ဆီးရီးယားရှေးဟောင်းမြို့ပါမိုင်ယာကိုအစ္စလာမ်အစွန်ရောက် IS အဖွဲ့ကလွန်ခဲ့တဲ့ဆယ်လကသိမ်းယူခဲ့တာဖြစ်ပြီးနှစ်ပေါင်း2000နီးပါးသက်တမ်းရှိပြီဖြစ်တဲ့ရှေးဟောင်းရုပ်တုတွေကိုဖျက်ဆီးခဲ့တာဖြစ်ပါတယ်။ရုရှားရဲ့လေကြောင်းတိုက်ကူနဲ့ဆီးရီးယားတပ်ဖွဲ့တွေရဲ့ပါမာယာမြို့ကိုပြန်လည်သိမ်းယူရေးသတင်းသုံးပတ်နီးပါးကြားထိုးစစ်ဆင်တိုက်ခိုက်မှုတွေကဒီအပိုင်းအတွင်းမှာပိုပြီးပြင်းထန်ခဲ့တာဖြစ်ပါတယ်။မြို့ရင်းဟာကျန်းရှိနေသေးတဲ့ IS အစ္စလာမစ်အစွန်ရောက်တိုက်ခိုက်ရေးတပ်သားတွေကဒီယာအေဇာမြို့ကိုဥတီပြီးအရှိတ်ကိုစုတ်ခွာသွားတယ်လို့ဆီးရီးယားပဋိပက္ခကိုစောင့်ကြည့်နေတဲ့ဗီတင်ချေဆိုင်ဆီးရီးယားလူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။စစ်သွေးကြတွေကမြောက်ခွက်မှာဒီယာအဇာမြို့ကနေသူတို့ရဲ့အုတ်ချုပ်ရဲ့အချက်အချာရက်ကာမြို့ကိုဖျက်ပြီးတူရကီနယ်စပ်အထိတောင်ဘက်ပိုင်းမှာဆိုရင်လည်းအီရတ်နိုင်ငံနဲ့အထိနယ်မြေတွေချက်ထွင်ပြီးအခိုင်အမာထိန်းချုပ်ထားတာဖြစ်ပါတယ်။ပါလ်မာယာမြို့ကိုသိမ်းပိုက်လိုက်နိုင်တာကြောင့်ဆီးရီးယားအစိုးရအတွက်ပါလ်မာယာမြို့နဲ့ဒီယာအဇာမြို့ကြားကကီလိုမီတာ100ကျော်တဲကန္တရာကိုလမ်းပွင့်သွားစေတာလည်းဖြစ်ပါတယ်။ပါလမာယာမြို့ကိုဂန္ဓာယသရုတ်သမီးလို့တင်စားခေါ်ကြပြီးနှစ်စဉ်တောင်းတဲ့ချီတဲ့ကဘာလက်ခီးတဲ့တွေလာရောက်တဲ့နေရာလေးဖြစ်ပါတယ်။အစ္စလာမစ်အစိုးရ IS အဖွဲ့ကပါလမာယာမြို့ကို2015ခုနှစ်မေလမှာအစိုးရတပ်ဖွဲ့တွေထံကနေသိမ်းပိုက်ခဲ့ပြီးနောက်ပိုင်းရောမခေတ်ရုပ်တုတွေကိုဖျက်ဆီးခဲ့တာဖြစ်ပါတယ
်။မနေ့ကစနေနေ့ကအမေရိကန်နောက်ပိုင်းပြည်နယ်ဝါရှင်တန်အလာစကာနဲ့ဟဝိုင်းယီပြည်နယ်တွေမှာကျင်းပခဲ့တဲ့ Democratic Caucus ကိုယ်စားလှယ်လောင်းရွေးပွဲမှာVermont ပြည်နယ်အထက်လွှတ်တော်မှ Bernie Sanders ကမဲရီအတွက်အများစုနဲ့အနိုင်ရခဲ့ပြီးတော့နောက်တက်မဲ့ American သမ္မတရွေးပွဲမှာရှေ့ကပြေးနေတဲ့ Hillary Clinton နဲ့ပိုနီးကပ်လာပါပြီ။ Bernie Sanders ဟာ Alaska ပြည်နယ်မှာ82ရာခိုင်နှုန်း Washington နဲ့ Hawaii ပြည်နယ်တွေမှာ80ရာခိုင်နှုန်းနဲ့အနိုင်ရခဲ့တာဖြစ်ပါတယ်။ Democratic စီးမျဉ်းစည်းကမ်းတွေအရစနေနေ့ရွေးချယ်ပွဲမှာရှုံးခဲ့ပေမဲ့ Hillary Clinton အနေနဲ့သူ့ကိုထောက်ခံတဲ့ကိုယ်စားလှယ်လောင်းအရေးအတွက်တော်တော်များများရှိနေသေးဖြစ်ပါတယ်။မနေ့ကအနောက်ဖက် Wisconsin ပြည်နယ်မဲဆွယ်ဝဲထဲမှာတော့နိုင်ငံရဲ့အနောက်ဖက်ပြည်နယ်တွေကိုဥတီသွားနေချိန်မှာအခြေအနေတွေပိုတိုးတက်လာမယ်ဆိုတာကျွန်တော်တို့သိပါတယ်လို့ Mr. Sanders ကပြောပါတယ်။ရွေးကောက်ပွဲအချိန်ကြီးအစောပိုင်းကာလတောင်ပိုင်းပြည်နယ်တွေမှာ Hillary Clinton ရဲ့အောင်မြင်မှုကလွှမ်းမိုးထားပေမဲ့နောက်ပိုင်းကာလတွေမှာ American အနောက်ချမ်းပြည်နယ်တွေမှာလုပ်တဲ့ရွေးချယ်ပွဲ6ခုနဲ့5ခုမှာ Bernie Sanders ကအနိုင်ရသွားပါတယ်။လက်ရှိအခြေအနေအရစနေနေ့အောင်မြင်မှုတွေကိုရထားပေမဲ့နိုင်ငံရေးဝန်ကြီးဟောင်းကလင်တန်ရဲ့နောက်ကလိုက်နေစေမစ္စတာဆန်ဒါစ်အနေနဲ့ကိုယ်စားလှယ်လောင်းရည်အတွက်300အောက်မှာပဲရှိနေပြီးကလင်တန်ကိုအသာရပြီးတော့ဒီမိုကရက်သမ္မတလောင်းဖြစ်ဖို့အတွက်ခက်ခဲတဲ့ခီးလန်းကိုဖြတ်တန်းရမယ့်အနေအထားမှရှိနေစေဖြစ်ပါတယ်
ဘယ်လ်ဂျီယံနိုင်ငံဘရဆယ်မြို့တော်မှာကြောက်ရွံ့မှုကိုတွန်းလှန်ရေးလူမှုခြိတက်ပွဲတစ်ခုဒီကနေ့တနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားပေမဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်ဆိုင်းငံ့လိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတိုက်ခိုက်ခံရတဲ့ဘရဆယ်လေးစိမ့်နယ်ပူရာယုံတို့မှာစုံသမ်းစစ်ဆေးရေးလုပ်ငန်းတွေလူမှုစိုးရိမ်ပွဲတွေကြောင့်နှောင့်နှေးသွားနိုင်တယ်လို့အာဏာပိုင်တို့ကပြောပါတယ်။လူမှုခြိတက်ပွဲကိုစီစဉ်သူအမ်မိုနီယယ်ဖော်လန်ကတော့ပြည်သူတွေအတွက်လုံခြုံရေးကလုံးဝအခရာကျပါတယ်လို့ပြောဆိုပါတယ်။တခြားဖြစ်ထွန်းမှုတစ်ခုကတော့ဘရဆယ်မြို့တော်တိုက်ခိုက်ခံရမှုအတွင်သေဆုံးသူအရေအတွက်ကအခု28ယောက်ကိုရောချသွားတယ်လို့ပြင်းထန်သတင်းအေဂျင်စီကဘယ်လ်ဂျီယံအစိုးရတာဝန်ရှိသူတို့ကိုကိုးကားပြီးဖော်ပြနေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတိုက်ခိုက်မှုရဲ့လက်သက်တရားခံအဖြစ်တန်လျာရှိသူနောက်တစ်ယောက်ကိုလည်းဘယ်လ်ဂျီယံအစိုးရရှေ့နေတွေကဖမ်းဝေရန်ထုတ်ပါတယ်။ဖီလ်ကက်စီလို့ခေါ်တဲ့လူတစ်ယောက်ကိုဖမ်းဝေရန်ထုတ်တဲ့အကြောင်းမနစ်စနေနေ့ကပြည်ထောင်စုရှေ့နေရုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီလူဟာအကြမ်းဖက်တပ်ဖြတ်မှုနဲ့ကျူးလွန်ဖို့ကြံစည်တဲ့အကြမ်းဖက်အဖွဲ့နဲ့ပတ်သက်တယ်လို့ပြောဆိုထားတာဖြစ်ပါတယ်။ဒါပေမဲ့ဖီလ်ကက်စီဟာဘရပ်ဆယ်လေးစီအသေးခံဘုံခွဲတဲ့တတိယမြောက်လူဟုတ်မဟုတ်ဆိုတာကိုတော့ကြီးညာချက်ကအတိအပြုပြောဆိုထားတာမျိုးမရှိပါဘူး။လေးစိတ်လုံချုံရေးကင်မရာကရပ်ယူတဲ့ဗီဒီယိုထဲမှာအသေးခံဘုံဖောက်ခွဲပြီးသေဆုံးခဲ့သူ2ဦးရဲ့ဘေးမှာတတိယမြောက်လူ2ဦးရှိနေတာဖြစ်ပါတယ်။ဖီဂယ်ချက်ဖိုးလို့ခေါ်တဲ့အမျိုးသားတဦးဟာဘရပ်ဆယ်လေးစိတ်ကနေထွက်ပြေးမှုအတွက်တန်တရာရှိခံနေရသူလို့ဘယ်လ်ဂျီယံသတင်းတွေမှာဖော်ပြကြပါတယ
်။မွတ်စလင်ကဘာတို့တဲ့ချမ်းသာရေးတို့မြင်နိုင်မှုဆော်ဒီအာရေဗျနဲ့ဆက်ဆံရေးပြန်တည်ဆောက်ဖို့အတွက်အီရန်နိုင်ငံအနေနဲ့လုပ်နိုင်တာမှန်သမျှလုပ်သွားမယ်လို့အီရန်သမ္မတဟက်ဆန်ရီနီကပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံကိုနှစ်ရက်တာလည်းပတ်ရောက်နေတဲ့ခီးစဉ်ရဲ့အဆုံးမှာအီရန်သမ္မတကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။ဆော်ဒီအာရေဗျနိုင်ငံနဲ့ဆက်ဆံရေးပိုကောင်းအောင်လုပ်တဲ့နေရာမှာအီရန်အနေနဲ့ပါကစ္စတန်ရဲ့အကူအညီကိုအများကြီးရနေတာဖြစ်ပါလေ။ပါကစ္စတန်အနေနဲ့ဒီနှစ်နိုင်ငံကြားအခြေအနေပိုဆိုးမလာအောင်တနိုင်ငံနဲ့တနိုင်ငံပြောဆိုဆက်ဆံမှုတွေရှိလာအောင်အတက်နိုင်ဆုံးစူးစမ်းဆောင်ရွက်နေပါတယ်လို့တရုတ်နိုင်ငံဆိုင်ရာပါကစ္စတန်သံမဟောင်းမဆော့ခန်းကပြောဆိုပါလေ။ပြီးခဲ့တဲ့ January လကဆော်ဒီအာရေဗျမှာရှီယက်ဘာသာရေးခေါင်းဆောင်တယောက်ကိုအဆုံးရှိရင်ခဲ့တာနဲ့ပတ်သက်ပြီးတဟေရန်မြို့ကဆော်ဒီအာရေဗျတန်ရုံကိုလူအုပ်ကြီးကဆန္ဒပြခဲ့ပြီးတဲ့နောက်မှာဆော်ဒီအာရေဗျနိုင်ငံကအီရန်နဲ့အဆက်အသွယ်ဖြတ်ခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မှာသတင်းထုတ်တီနဲ့တွေ့တဲ့နေရာမှာအီရန်နဲ့ဆော်ဒီနှစ်နိုင်ငံကြားပြဿနာတွေဖြေရှင်းဖို့မှန်ကန်တဲ့လမ်းကြောင်းကိုရွေးချယ်နိုင်လိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းအီရန်သမ္မတရိုဟီနီကပြောဆိုသွားပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်မြန်မာနိုင်ငံရဲ့ဥဆောင်မှုအခမ်းကဏ္ဍမှာပါဝင်နေတဲ့မြန်မာတပ်မတော်ရဲ့အခြေခံဘိုးချုပ်မူကြီးမင်းအောင်လှိုင်ကနိုင်ငံနဲ့နိုင်ငံသားတွေရဲ့အေးချမ်းသာယာမှုအတွေ့အစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်လို့ကတိပြုပြောဆိုလိုက်သလိုနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းမှာရင်ဆိုင်လာရနိုင်တဲ့စိန်ခေါ်အကဲဆတ်မှုတွေကိုလည်းသတိပေးပြောဆိုပါတယ်။နေပြည်တော်မှာဒီကနေ့ကျင်းပတဲ့82နှစ်မြောက်တပ်မတော်နေ့ဒါမှမဟုတ်တော်လှန်ရေးနေ့စီရေးပြအခမ်းအနားမှာဘိုးချုပ်မူကြီးမင်းအောင်လှိုင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီမိုကရေစီဖော်ဆောင်တာမှာအဓိကအဟံအတားတွေကစီကံလိုက်နာမှုအားနေတာနဲ့လက်နက်ကင်တောင်းကျမ်းမှုကြောင့်ဖြစ်ပြီးဗျမ်းပရာဒီမိုကရေစီကိုဥတီသွားစေနိုင်တယ်လို့ကာကွယ်ရေးဦးစီးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်။အစိုးရတင်အာဏာလွှဲပြောင်းရယူဖို့ရပ်ပိုင်းမဲ့လိုတော့တဲ့အချိန်မှာကျင်းပတဲ့တပ်မတော်နေ့ဒါမှမဟုတ်တော်လှန်ရေးနေ့အခမ်းအနားမှာတော့မူလကတော်လှန်ရေးနေ့ကိုနိုင်ငံတကာတပ်မတော်များဤသူတပ်မတော်နေ့တတ်မှတ်ဖို့လိုလာလို့လွတ်လပ်ရေးနေ့လွတ်လပ်ရေးကြိုးပမ်းမှုတမိုင်းမှာအမွန်မြတ်ဆုံးဖြစ်တဲ့ဒေါ်လာရင်းတွေကိုတက်မတော်နေလို့ပြောင်းလဲလိုက်ရတာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်။ခင်မီတက်မတော်ဖြစ်ရေးကိုလည်းထည့်သွင်းပြောဆိုပြီးမြန်မာတက်မတော်မှာခင်မီစစ်ပစ္စည်းတွေတက်ဆင်နိုင်ဖို့အတွက်နိုင်ငံစည်းပွားရေးတိုးတက်မှသာဖြစ်တည်နိုင်မှာဖြစ်တယ်လို့ထည့်သွင်းပြောဆိုသွားပါတယ်။အစိုးရအသစ်ကိုဦးဆောင်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကထုတ်ပြန်တဲ့82နှစ်မြောက်ဒေါ်လာရင်းတွေကြီးညာချက်မှာတော့နိုင်ငံရေးပါတီတွေကအဓိကဥဆောင်ပြီးပြည်သူတက်မတော်အမျိုးသားအင်အားစုတွေစည်းလုံးညီညွတ်မှအောင်မြင်မှုရမယ်ဆိုတာကိုလွတ်လပ်ရေးကြိုးပမ်းမှုတမိုင်းဒီမိုကရေစီရေးကြိုးပမ်းမှုတမိုင်းတွေကတက်တည်ပြထားတယ်လို့ဖော်ပြထားပါတယ်။1945ခုနှစ်ဖက်စစ်ဂျပန်ကိုတော်လှန်ခဲ့ကြတဲ့နေ့အထိမ်းအမှတ်ဖြစ်တော်လှန်ရေးနေ့အဖြစ်အစဉ်အဆက်ကျင်းပခဲ့ကြပြီးနောက် 1955 ခုနှစ်မှာတက်မတော်နေ့ဆိုပြီးအမည်ပြောင်းလဲသတ်မှတ်ခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားနိုင်ငံကသူ့ဆိုမြောက်ကိုရီးယားကောင်းဆောင်ပိုင်းကိုတိုက်ခိုက်ဖို့ကြံစည်တဲ့တာဝန်ရှိသူတွေကိုတောင်ကိုရီးယားသမ္မတအနေနဲ့အများပြည်သူရှေ့မှာကွပ်မျက်ဖို့နဲ့အဲ့ဒီလူတွေရဲ့သစ္စာဖောက်ပုံကန်တာအတွက်တောင်းပန်ဖို့ကိစ္စတွေမလုပ်မချင်းမြောက်ကိုရီးယားစစ်တပ်ကတောင်ကိုရီးယားသမ္မတနန်းတော်ကိုတိုက်ခိုက်ဖို့ဆင်နင့်ဖြစ်နေတယ်လို့စနေနေ့ကသတိပေးပြောဆိုလိုက်ပါတယ်ကိုရီးယားပြည်သူ့တပ်မတော်ဖွဲ့ KPA ရဲ့နိုင်ငံပိုင်သတင်းနဲ့မှသတိပေးထားတဲ့တောင်ကိုရီးယားသမ္မတပတ်ဂျွန်ဟေအုပ်စုအတွက်ယာစသန်းလို့နာမည်တက်ထားတဲ့ကြေညာချက်မှာတောင်ကိုရီးယားသမ္မတနန်းတော်ဟာမြောက်ကိုရီးယားရဲ့လက်နက်ကြီးထိမှန်နိုင်တဲ့အကွာအဝေးမှာရှိနေပြီးမြောက်ကိုရီးယားကပြစ်မိန်ပေးဖို့အတွက်ကလည်းခလုတ်တစ်ချက်ဆွဲစရာသာသာအသင့်ရှိနေတယ်လို့သတိပေးလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားဘက်ကသူတို့ကိုကျူးကျော်ဖို့စစ်ဝတ်စုံပြည့်လေ့ကျင့်မှုလို့ရွှေ့မြင်တဲ့အမေရိကန်တောင်ကိုရီးယားနှစ်နိုင်ငံပူးတွဲစီရင်လေ့ကျင့်မှုအပေါ်မြောက်ကိုရီးယားကဇက်တိုက်လုပ်နေတဲ့ချင်းချောက်မှုတွေကနောက်ဆုံးတစ်ခုလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကဇက်တိုက်ဆောင်ရွက်နေတဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေဖြစ်ပြီးအခုလပိုင်းနေမှာမြောက်နဲ့တောင်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတွေပိုတင်းမာလာတာလည်းဖြစ်ပါတယ်
။တရုတ်သမ္မတရှီဂျင်ပင်ယာရုခနှုတ်ထွက်ပေးဖို့အိတ်ဖွင့်ပေးစာရေးသားခဲ့သူကိုလိုက်လံရှာပွေတဲ့အနေနဲ့တရုတ်နိုင်ငံတောင်ပိုင်းမှာရှိတဲ့သူ့ရဲ့မိသားစုဝင်၃ဦးကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့နယူးယောက်မြို့မှာအခြေချနေထိုင်နေတဲ့တရုတ်နိုင်ငံသားအင်တာနက်ပေါ်ကတက်ကြွလှုပ်ရှားသူကပြောပါတယ်။သမရရှိချင်းမြေနှုတ်ထွက်ပြီးတောင်းဆိုတဲ့စာဖြန့်ဝေတဲ့ကိစ္စမှာမတင်ကာမှုနဲ့သူ့မိသားစုဝင်တွေကိုအစိုးရကစုံစမ်းမေးမြန်းမှုတွေပြုလုပ်ခဲ့တယ်လို့ပြောဆိုပြီးရဲအနေငယ်အကြားမိဘနှစ်ဦးနဲ့ညီဖြစ်သူအင်္ဂါနီကစာပြီးပြောင်းနေတာဖြစ်တယ်လို့တက်ကြွလှုပ်ရှားသူဝမ်ယွန်ချောင်းကပြောဆိုပါတယ
်။ဒီနေ့တနင်္ဂနွေနေ့ဟာကမ္ဘာတဝန်းကခရီးယန်ဘာသာဝင်တွေအတွက် Easter ပွဲတော်နေ့ကျစ်ပဆင်နွှဲတဲ့အားလတ်ရဲ့အချိန်အခါဖြစ်ပါတယ်။ခရီးယန်ဘာသာဝင်တွေအနေနဲ့ဒီနေ့ဟာခရစ်တော်ကားစင်တင်ဆုံးရှင်ခံပြီးတတိယမြောက်နေဖြစ်တဲ့ယေရှုခရစ်တော်ရှင်ပြန်ထမြောက်ရာနေ့ဖြစ်တယ်လို့ယုံကြည်ကြပါတယ်။ခရစ်ယာန်ပြည်ကလေးမှာဘာသာရေးအထွတ်မြတ်နေ့တစ်နေ့လည်းဖြစ်ပါတယ်။ Saint Peter's ယင်မြင်မှာတော့ဒီနေ့တင်းတွင်နေ့မှာကမ္ဘာပေါ်က Roman Catholic ဘာသာဝင်ရဲ့ခေါင်းဆောင်ဖြစ်တဲ့ Pope Francis က Easter နေ့ဝတ်ပြုဆုတောင်းပွဲတက်ရောက်တဲ့လူအုပ်စုကြီးကိုဥဆောင်ပြီး Easter နေ့ဆုတောင်းစကားမြှောက်ချခဲ့ပါတယ
်။နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနယ်မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုတော့တနင်္ဂနွေနေ့ညနေခင်းသတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးပါမယ်အခုအရင်ဆုံးနားဆင်ရမှာကတော့နေပြည်တော်မှာကျင်းပနေတဲ့တက်မတော်နေ့နဲ့ပတ်သက်တဲ့သတင်းပါနိုင်ငံတော်နဲ့ပြည်သူလူထုအကျိုးစီးပွားဖြစ်ထွန်းအောင်မြင်မှုအတွက်တက်မတော်အနေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကတိပြုပြောဆိုလိုက်ပါတယ်။အရင်အစိုးရအဆက်ဆက်ကတက်မတော်နေလို့ခေါ်ဆိုလာပြီးဒီမိုကရေစီရေလှုပ်ရှားသူတွေကတော်လှန်ရေးနေလို့ခေါ်ဆိုတဲ့မတ်လ28ရက်နေ့ဒီကနေ့မှာနေပြည်တော်မှာကျင်းပတဲ့စစ်ရေးပြအခမ်းအနားအတွင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုပြောပြသွားတာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဒီကနေ့ကြေညာချက်ထဲမှာတော့တက်မတော်အနေနဲ့ဒီမိုကရေစီရေးမှာအတူတကွပါဝင်ပြီးအမျိုးသားရင်ကြားစစ်ရေးမှာပါဝင်အောင်ပွဲခံနိုင်ပါစေလို့တိုက်တွန်းထားပါတယ်အပြည့်အစုံကိုတော့စစ်ရေးပြအခမ်းအနားကျင်းပရာနေပြည်တော်မှာကိုယ်တိုင်သတင်းသွားယူနေတဲ့ VOA သတင်းတောက်မတ်မေခသတင်းပေးပို့ထားတာဖြစ်ပါတယ်ရှင
်2015ခုနှစ်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲလွတ်လပ်တရားမျှတပြီးတော့အောင်မြင်အောင်တက်မတော်ကအစိုးရပြည်သူလူထုနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ခဲ့တယ်ဆိုတာကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ရဲ့မိန့်ခွန်းထဲမှာပြောဆိုသွားပါတယ်လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာရှိနေတဲ့အဟန့်အတားတွေကိုထောက်ပြပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုတာအခိုင်အမာပြောသွားတာပါ
တို့နိုင်ငံဒီမိုကရေစီပေါ်ဆောင်ရမှာအဓိကနှောက်ယှက်ဟန်တားမှုနှစ်ခုကတော့စီကံလုံထုံးလုံလီးနဲ့ဥပဒေကိုလေးစားတမ်းနာမှုအားနည်းခြင်းနဲ့လက်နိုင်ငံတောင်းချမှုရှိနေခြင်းပဲဖြစ်တယ်ဒါတွေကဗယပဒဒီမိုကရေစီကိုပုတ်တီသွားစေနိုင်တယ်ဘာဒီဆိုဒီမိုကရေစီစနစ်ကိုခိုင်မာစေခြင်းရဲ့ထိုက်တန်တဲ့စီကံရှိမှုဥပဒေလေးစားတိုင်းနာမှုရှိရမယ်။တမရဟာနိုင်ငံတော်နဲ့ပြည်သူတို့အကျိုးစီးပွားကိုဖြစ်ထွန်းအောင်ပေါ်ဆောင်နိုင်ဖို့အတွက်ဥပပေါင်းစာသားမှဖြစ်ကြောင်းအလေးနဲ့ပြောကြားလိုပါတယ
်။အခုစည်ရေးပြပွဲဟာ2015နိုဝင်ဘာရွေးကောက်ပွဲပြီးတဲ့နောက်ပိုင်းပထမဆုံးကျင်းပတဲ့စည်ရေးပြအခမ်းအနားဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်ဒီလိုစည်ရေးပြအခမ်းအနားမှာတော့ဒေါန်ဆန်းစုကြည်တက်ရောက်ခဲ့ပေမဲ့ဒီနှစ်စည်ရေးပြအခမ်းအနားကိုတော့မတက်ရောက်ခဲ့ပါဘူး။လွှတ်တော်ပိုင်းကခေါင်းဆောင်အချို့တော့တက်ရောက်ခဲ့ကြပါတယ်။82နှစ်မြောက်ဖက်စစ်တော်လန်ရေးနေ့ကြေညာချက်ဆိုပြီး NLD ဗဟိုအလုံးမှုဆောင်အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ကြေညာချက်ထဲမှာတော့ဖက်စစ်တော်လန်ရေးနေ့ရဲ့တမိုင်းကြောင်စစ်တပ်နဲ့ပတ်သက်ပြီးဗိုလ်ချုပ်ဆန်းပြောခဲ့တဲ့ main kun kaung nau che samaro ne let twae lou saung yin ne patat bi don san su ji pyo kae bu de main kun de ga a chu ko kaung nau phop ya tha ba de thauk pyan che a song ma ro a myo ta democracy a phwe chou okkatha don san su ji a mu pyu de hlut daw ne a so ya a phwe ga myama nai ngan ye a myo ta in a su phit de samaro a ne ne pi tu lu lu a long design mat mat chou ban ni de nyin nyu yi ngain chan yi democracy lou sa mu re ma a myo ta yin cha sei yi a paw pa win sin nwe aung pwe khan nai ba si chaung 82 နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့ကိုဂုဏ်ပြုရင်းတိုက်တွန်းနှိုးဆော်လိုက်ရပါတယ်လို့ဖော်ပြထားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့သူ့ရဲ့မိန်ကုန်းနဲ့မှတပ်မတော်သားတွေဆင်းရဲဒုက္ခခံပြီးပိတ်ဆက်လုဆောင်ကြရတာကိုထည့်သွင်းပြောဆိုခဲ့တယ်လို့လက်ရှိအခြေအနေကရင်းရင်သွားတာမျိုးအဖြစ်ခံမှာမဟုတ်ဘူးဆိုပြီးတပ်မတော်ရဲ့အမျိုးသားနိုင်ငံရေးဦးဆောင်အခမ်းအနားဆိုတာကိုသူ့ရဲ့မိန်ကုန်းမှာထည့်သွင်းပြောဆိုသွားပါတယ
်။ကြက်ကြက်ချမ်းသာစွာနဲ့ဘဝကိုဖျက်ဆီးပြီးဒီမိုကရေစီအစစ်ကူပြောင်းရေးကာလမှာတည်ငြိမ်အောင်ပြည်သူရဲ့အစားအတိုင်းတိုင်းပြည်ကိုလက်ရှိအခြေအနေအခြေခံကောင်းတွေရရှိအောင်လုပ်ဆောင်ခဲ့တယ်များဖြစ်တဲ့တွင်ဒီလိုအခြေအနေမျိုးကနေရင်းရံသွားစေမယ့်ကိစ္စရပ်တွေအချို့ကြအာဏာပိုင်ဆိုင်မှုနေပြည်ပိုင်ဆိုင်မှုကိုထိပါစေမယ့်ကိစ္စရပ်တွေပြည်တော်စုပြုကွဲမှုကိုဥတည်လာစေမယ့်အခြေအနေမျိုးတွေကိုတပ်မတော်တွေနဲ့ရရှိခံမှာမဟုတ်ကြောင်းပြောကြတယ်။ဒါကြောင့်လူတပ်မတော်ဟာဓမ္မကြောင်းအရတိုင်းပြည်ရဲ့အနေအထားအရအမျိုးသားနိုင်ငံရေးဥဆောင်မှုခန့်ကဏ္ဍကပါဝင်နေရတာဖြစ်ကြောင်းရဲဘော်တို့အနေနဲ့သိရှိနားလည်ထားဖို့လိုမှဖြစ်တယ်အခြေခံဥပဒေအရအနှင်းထားတဲ့တံမတော်ရဲ့အမျိုးသားနိုင်ငံရေးတာဝန်တွေကိုလေ့လာကြည့်ရင်လူနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုထိမ့်သိမ်းဆောက်ရှောက်အကောင့်တွေပို့ဖို့အတွက်သာဖြစ်ကြောင်းရှင်းရှင်းလင်းလင်းတွေ့မြင်ရတယ
်တံမတော်အနေနဲ့လွတ်တော်အစိုးရပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်သွားပါမယ်လို့ကြေညာထားတဲ့အတိုင်းပြက်ပြက်သားသားရှိဖို့လိုအပ်တယ်လို့မြန်မာနိုင်ငံရေးလေလာသုံးသက်သူဦးစီသူအောင်မြင့်ကပြောပါရယ
်ကမရာစီလုံးသားကနိုင်ငံတော်ရဲ့အထွတ်ထိပ်ပဲလေနိုင်ငံတော်ရဲ့အထွတ်ထိပ်ရှိတဲ့ခါကျတော့ကမရာဦးသိန်းစင်ကိုကျွန်တော်ကာဝေးဦးကြီးချုပ်ဒီလိုမျိုးလေးအောင်နိုင်ကလေးစားသမှုပြုလို့ပဲအခုကမရာဦးချုပ်ကျော်ကိုလည်းဒီကနေ့ပြေလို့ဖို့လိုတယ်ပြီးတော့မှဒီကနေ့မှတစ်ချက်ပေါ်ပေါက်လာတဲ့ဒေါက်တာစီကြီးဦးဆောင်တဲ့အစိုးရဖွဲ့နဲ့ပူးပေါင်းဆောင်ရွက်တဲ့ဒီမှာလည်းအပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုတယ်အတားရင်မကဘူးတက်ပြီးတော့ပို့ပြီးတော့ရေးကြည့်တာဒီဆိုရစီရင်ရေးပေါ့အစိုးရကပြောနေစီရင်ရေးပေါ့ကိုကြီးဘုံစီကဥပဒေရပေါ်ပေါက်လာတဲ့အပြည့်ပြည့်ရဲ့ဒီရင်ကြီးကိုတပ်မတော်ကအပြည့်ဝအကာအကွယ်ပေးဖို့လည်းလိုတယ်ဒါကအရေးကြီးဆုံးပဲ
ပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးထာဝရငြိမ်းချမ်းရေးဖော်ဆောင်ရေးစတာတွေနဲ့ပတ်သက်ပြီးတော့လေဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူ့ရဲ့မိန်ကုန်းထဲမှာထည့်ပြောသွားပါတယ်ဒါပေမဲ့လည်းနှစ်ပေါင်းများစွာဖြစ်လာတဲ့လူမျိုးစုလက်နက်ကင်ပဋိပက္ခတွေကိုရည်ညွှန်းပြောဆိုရမှာတော့ပြည်တွင်းစုပူတောင်းကျမ်းမှုစုပူတောင်းကျမ်းသူစသည်အဖြစ်သုံးနှုံးပြောဆိုသွားပါရရှင်
။ဒါကတော့စေးပြအခမ်းအနားကျင်းပရာနေပြည်တော်မှာကိုရိုင်းသတင်းသွားယူနေတဲ့ VOA သတင်းနောက်မက်မေခသတင်းပေးပို့ထားတာဖြစ်ပါတယ်။ဒီကနေ့မတ်လ28ရက်နေ့ဟာ82နှစ်မြောက်ဖက်စစ်ဒေါ်လာရေးနေ့လက်ရှိအခေါ်တက်မတော်နေ့ဖြစ်ပါတယ်။ဒီလိုမျိုးတက်မတော်နေ့နဲ့ဖက်စစ်ဒေါ်လာရေးဆိုပြီးအခေါ်အဝေါ်ကွဲပြားမှုတွေဖြစ်ပေါ်နေပေမဲ့NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာလက်ရှိကျင်းပနေတဲ့တက်မတော်နေ့ကိုဖက်စစ်ဒေါ်လာရေးနေ့အဖြစ်ပြောင်းလဲသတ်မှတ်သွားမယ်လို့ NLD ပါတီရဲ့နာယကလည်းဖြစ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းလည်းဖြစ်ခဲ့မှုတဲ့ဗိုလ်ချုပ်ကြီးဟောင်းဦးတင်ဦးကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကိုကျူးကျော်ဝင်ရောက်လာတဲ့ဖက်စစ်ဂျပန်နေကိုစပြီးတော့တော်လှန်တဲ့မတ်လ28ရက်နေ့ကိုမူလတုန်းကတော့ဖက်စစ်ဒေါ်လာရေးနေ့အဖြစ်သတ်မှတ်ခေါ်ဆိုခဲ့ပေမဲ့လို့ဗိုလ်ချုပ်ကြီးနေဝင်လက်ထက်မှာတက်မတော်နေ့အဖြစ်ပြောင်းလဲခေါ်ဆိုခဲ့တာဖြစ်ပါတယ်ဖက်စစ်ဒေါ်လာရေးနေ့တက်မတော်နေ့ဖြစ်ပေါ်လာတဲ့အကြောင်း VOA ဝိုင်းတော်သားကိုညံဝင်းအောင်ကဆက်သွယ်မေးမြန်းတဲ့အခါမှာတော့နာယကကြီးဦးတင်ဦးကအခုလိုစဖြေပါတယ
်။မင်းရဲ့ဆက်ခွန်ရနေ့ကဘောရေရေရေဘန်းကိုရေဘန်းရေဘန်းကိုတော်လာတဲ့ဆိုရင်ဒီကသတ်မှတ်လိုက်တဲ့နေ့ဖြစ်ကြကြမို့လို့အဲဒါကြောင့်နာယကွန်ရနေ့ကိုဖက်စစ်ဒေါ်လာရေးနေ့ဆိုတာဖန်လိုက်တာ။အရင်ဆုံးတော့ဆောက်ရဖက်စစ်ဒေါ်လာရေးပဲဗျ။ဖက်စစ်ဒေါ်လာရေးရောက်နေပြီးတော့အဲဒါအခုအဲ့တဲ့မှာဝင်ဟိုဦးဝင်ဟိုဟိုတန်ပြီးရဲ့အစည်းအဝေးဖြစ်ဟိုပြည်နယ်ပြည်နယ်ကပဲမှာသမ္မတသားနေပါတယ်ပြည်လူရည်ကြောက်အောင်ဆိုပြီးတော့ကလုပ်ဆောင်တဲ့အနေနဲ့မရှိရတဲ့ဆက်ဆံရေးတွေကိုသမ္မတနေသူလုပ်ရကြပဲဟုတ်တယ
်အဲ့တော့ဒီ passage Japan ဒေါ်လာရေးနေ့ဆိုတဲ့အသုံးနှုန်းကိုပြောင်းလဲရတာကဂျပန်အစိုးရနဲ့ဆက်ဆံရေးမှာထိခိုက်မှာစိုးလို့လားခင်ဗျအ
ဲ့ဒီလိုမှာလည်းပဲအဲ့ဒီလိုပဲစိုးစိုးသမ်းသမ်းပြည်ပြောဆက်ဆံရေးကြီးကြားလိုက်ရဲ့ဂျပန်နဲ့ဆက်ဆက်ပြီးတော့လုပ်ခဲ့တာအပိုင်းမှာဆက်ဆံတဲ့နေရာမှာဟိုစီးပွားရေးတို့ဘာလို့ညာတို့စတဲ့ပုံများအဲဘူကောင်းအောင်ပြီးအောင်အဲပြောင်းလဲရဲဆိုတဲ့သဘောသိရပါတယ်ဟိုကျွန်တော်ရှင်းရပ
ြဟုတ်ကဲ့အဲ့တော့အငယ်တို့ရဲ့ဒီ NLD ပါတီအစိုးရလက်ထက်မှာရောဒီမတ်လ28ရက်နေ့ကို တမ်ဘရော်နီလို့ပဲဆက်ပြီးတော့သုံးနှုန်းမလားဟိုဒါမွင်ဖက်စစ်ဒေါ်လာရင်းနေ့အဖြစ်ပြန်ပြီးတော့ပြင်ဆင်သတ်မှတ်ဖို့ဘယ်လိုရှိပါလဲ
အမားတော့ဖက်စစ်ဒေါ်လာရင်းနေ့ပဲပြန်လဲပြီးတော့ပြင်ဆင်သတ်မှတ်ဖို့ပဲဆုပ်ပြတာဖြစ်တော့ကနောက်ကျတော့ဖက်စစ်ဒေါ်လာရင်းနေ့ပဲဘယ်လိုလုပ်ပါလဲအဲ့ဒါတော့တမ်ဘရော်နီလို့မလို့ပါဘူးအဲ့တော့တမ်ဘရော်နီဆိုတာကတော့အမားတော့တမ်ဘရော်ရဲ့မွေးဖွားကစင်ပြောင်းနေနေဟာတမ်ဘရော်နီဖြစ်စဉ်ပဲဆိုပြီးတော့ကျွန်တော်2022ခုနှစ်ဒီဇင်ဘာလ26ရက်နေ့တဲ့အဲ့ဒီနေ့ကိုတော့တမ်ဘရော်နီပြန်လည်းပြသမှာပေါ့ကောင်းနေဆိုတော့ကိုတို့ကအဖွဲ့ချုပ်ကလုပ်တယ်ကအဲ့လိုပဲသဘောထားပြောပြီးတော့ကကျွန်တော်တို့ဒါကိုတမ်ဘရော်နီစာကျွန်တော်တို့ဒီဇင်ဘာ26ရက်နေ့ကိုအစ်စ်ဒေါ်လာရင်းနေ့လိုပဲပြောင်းပြီးခေါ်တာဖြစ်ပါတယ်ဘုရားအောင်ကန်းတို့ဘာသာမျိုးမှာဒီအေးစားပြီးတော့ဒီဆောင်တဲ့နေ့ဟာကျွန်တော်တမ်ဘရော်နီတမ်ဘရော်ကိုစတဲ့ဒီတော်ဝင်နေမလို့စတဲ့ပေါ်ခေါ်တဲ့နေ့ကိုအဲ့ဒီလိုတမ်ဘရော်နေ့ကိုခေါ်ခြင်းလေခေါ်ကြရမယ်ဆိုပြီးတော့ဒီစီမှာဆွံ့ပြကြတာပဲလေစပြီးအခွဲချုပ်ချောင်းနေကစလူလာတာတော့ပြောက်ဒီအခုလည်းပဲဒီနေ့လည်းပဲဖက်စစ်တော်လာရေးသေးပါပဲတမ်ဘရော်နေ့မဟုတ်ဘူး
ဒါကတော့ NND ပါတီရဲ့နာယကလည်းဖြစ်တက်မတော်ကာကွယ်ရေးဦးစည်းချုပ်ဟောင်းလည်းဖြစ်ခဲ့မှုတဲ့ဗိုလ်ချုပ်ကြီးဟောင်းဦးတင်ဦးကိုကိုညံဝေးအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဆက်ပြီးတော့နားဆင်ရမှာကတော့အစိုးရတက်လက်ထက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဘလို့ဖော်ဆောင်ကြမလဲဆိုတဲ့သတင်းဖြစ်ပါတယ်မြန်မာအစိုးရနဲ့ NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကနေတပြည်လုံးတိုင်းတာနဲ့ညီညာရေးဖော်ဆောင်ရမှာအစိုးရသည်ရဲ့သဘောထားကိုကြိုဆိုသလိုပူးပေါင်းဆောင်ရွက်သွားမယ်လို့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးကနေသဘောထားထုတ်ပြန်ခဲ့ပါတယ်။ဒါအပြင်လာမယ့်ညီညာရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးပါဝင်နိုင်ရေးအတွက်ညီညာရေးဦးဆောင်ကော်မတီကိုဖွဲ့စည်းပြီးတော့ဆက်လက်ညှိနှိုင်းဆွေးနွေးသွားမယ်လို့လည်းအစည်းအဝေးတက်ရောက်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်။အခြေအနေကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရှိဖွဲ့ရဲ့ထိပ်သီးခေါင်းဆောင်စည်းဝေးကိုမတ်လ24ရက်နေ့ကနေ26ရက်နေ့ထိထိုင်းနိုင်ငံချင်းမာမြို့မှာကျင်းပပြုစည်းခဲ့ပြီးဖြစ်ပါတယ်။တိုင်းရင်းသားထိပ်သီးညီလာခံရဲ့ဆွေးနွေးပွဲကနေချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေကိုတော့အစည်းအဝေးကိုတက်ရောက်ခဲ့တဲ့ PNL ပို့မျိုးသားလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်ထွန်းကခုလို့ပြောပါတယ်
။ကျွန်တော်တို့အခုမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေဦးဆောင်ဖွဲ့စည်းပေးတယ်။ကျွန်တော်သမ္မတကြီးဦးထင်ကျော်ဦးဆောင်တဲ့အစိုးရအသစ်ကိုကျွန်တော်ဟိုက်လဲဆိုတာကျဆိုတယ်။အစိုးရပြည်အနေနဲ့ကလည်းဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြမဦးစားပေးနဲ့ပေါ်ဆောင်သွားမယ်လို့သဘောထားချမှတ်ထားတာအောင်လည်းကျွန်တော်ကြိုက်လေလေကြိုဆိုတဲ့အကြောင်းပါလေဒါကြီးကျွန်တော်ထည့်သွင်းပြီးတော့ထုတ်ပြန်တာပါပဲအခုလက်မှတ်ရေးထိုးရတဲ့ကျွန်တော်တို့ရှစ်ဖွဲ့နဲ့တင်မဟုတ်ဘူးကျွန်တော်တိုင်းသားတွေအားလုံးကိုကိုစားပြုပြီးပေါင်နိုင်ဖို့လိုတဲ့အတွက်ဒီလက်မှတ်မီးထိုးသေးတဲ့ကျွန်တော်တို့ရဲ့ညီနောင်အဖွဲ့စည်းတွေလည်းပဲဒါမဲ့ဒီတော်စုငြိမ်းချမ်းညီလာခံပေါင်နိုင်ရေးအတွက်အရေးကြီးတဲ့အကြောင်းဒီသဘောထားကိုကျွန်တော်ချမှတ်ခဲ့ပါတယ်
ဒီဆွေးနွေးပွဲကနေလာမယ့်ငင်းချမ်းရေးလုပ်ငန်းစဉ်တွေဆောင်ရွက်နိုင်ရေးအတွက်ငင်းချမ်းရေးဥဆောင်ကော်မတီတရက်ကိုလည်းဖွဲ့စည်းနိုင်ခဲ့တယ်လို့ခွန်မြင့်ထွန်းကပြောပါတယ
်။ဟုတ်ကျွန်တော်ငင်းချမ်းလုပ်ငန်းစဉ်ကိုဥဆောင်ကော်မတီတရက်ကိုကျွန်တော်ဖွဲ့စည်းခဲ့ပါတယ်။ကျွန်တော်အဖွဲ့ခေါင်းဆောင်နဲ့ဗိုလ်ချုပ်ကြီးမူစီကိုပါဝင်ပြီးတော့ဒုဖွဲ့ခေါင်းဆောင်အနေနဲ့ကျွန်တော်တို့ဗိုလ်ချုပ်ကြီးရက်စစ်တို့ပါဝင်ပါတယ်။ကျွန်တော်တဖွဲ့စီကတဦးစီနဲ့ကျွန်တော်ဥဆောင်အဖွဲ့ကိုဖွဲ့ခဲ့ပါတယ
်။ငင်းချမ်းရေးဥဆောင်ကော်မတီဖွဲ့ကို KNU ကရင်မျိုးရာစီယုံဥက္ကဋ္ဌမူသူစေဖူးကနေအဖွဲ့ခေါင်းဆောင်တောင်ပိုင်းရှမ်းပြည်သမတော်ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွှေစစ်ကိုတော့ဒုတိယဖွဲ့ခေါင်းဆောင်ဖြစ်ရွေးချယ်ခဲ့ပြီးဂျန်တဲ့ဖွဲ့ကဖွဲ့ဝင်တူကြကော်မတီဝင်ဖြစ်ပါဝင်ဖွဲ့စည်းသွားမှာဖြစ်ပါတယ်မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တူကြအပြစ်ခံရစေးရေးနဲ့တွေ့ဆုံဆွေးနွေးရေးလုပ်ငန်းလှုပ်ဆောင်ရမှာ MPC ကမြန်မာငြိမ်းချမ်းရေးစင်တာရဲ့အခမ်းကဏ္ဍဟာလည်းအဓိကပါဝင်နေပါတယ်လက်ရှိအနေထားအရအစိုးရတဲ့အပြောင်းလဲကာလမှာဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ MPC ဖွဲ့ဟာတီးခြားဖွဲ့အနေနဲ့ဖွဲ့စည်းလှုပ်ဆောင်သွားမှာဖြစ်တယ်လို့သတင်းတွေပေါ်ထွက်နေပါတယ်နောင်လာမယ့်ငင်းချမ်းရေးလုပ်ငန်းစဉ်ပိုင်းတွင် MPC ပါဝင်လာနိုင်ရေးဟာအစိုးရသိရဲ့ policy မှာမူတည်နေတယ်လို့ခွန်မြင့်ထွန်းကအခုလိုဆက်ပြောပါတယ
်။ MPC ကတော့အခုအစိုးရရဲ့အောက်ကဖွဲ့စည်းရတဲ့အဖွဲ့ဖြစ်တဲ့အတွက်ကြောင့်မို့လို့အခုအစိုးရတက်တက်လာတဲ့အခါမှာ MPC မှာဒါဦးအောင်မင်းတို့ကတောင်းမယူတော့တာပဲလို့ကျွန်တော်အဲ့လိုမှားတယ်။ဒါကတော့အစိုးရရဲ့ဆက်ဆံရေး MPC ကိုစီမံကုကဲမှုကတော့အစိုးရတက်နေပဲဆိုင်တယ်လို့ကျွန်တော်ထင်ပါတယ်။ဒါမှမဟုတ်ဦးအောင်မင်းတို့ကတော့သူတို့ဒီငင်းငင်းဖြစ်စင်မှာဆက်လက်ပေါ်ဆောင်နိုင်မှုအတွက်ခုနလိုတီးကြလွတ်လပ်တဲ့အဖွဲ့အစည်းကိုထူထောင်ပြီးဆောင်ရွက်တာပါလိ။ဒါကတော့ကျွန်တော်မြင်မှာတော့စိန်ခေါ်မှုနဲ့မဟုတ်ပဲငင်းငင်းကိစ္စကိုဒါပူးပေါင်းဖြေရှင်းတာအလို့ပဲကျွန်တော်အဲ့လိုပဲမှတ်ယူချင်ပါတယ
်။လက်ရှိမှာ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UNFC ခေါ်ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ဆွေးနွေးသွားမယ်လို့ခွန်မြင့်ထွန်းကပြောပါတယ်
ဒီကတော့ကျွန်တော်တို့ကတော့ဒီအစီအဖွဲ့စည်းထားပြီးတဲ့နိုင်ငံရေးနှီးမှုဆိုင်ရာအဖွဲ့နဲ့ကျွန်တော်တို့ကဒီအဖွဲ့စည်းပေးတဲ့ကိုယ်စားလှယ်အဖွဲ့နှစ်ဖွဲ့တွေ့ပြီးတော့မှလက်မှတ်ရေးထိုးသေးတဲ့ညီနောင်တွေနဲ့မှလက်မှတ်ရေးထိုးတာကြောင့်အဖွဲ့တွေကြားပေါ့လေဆက်လက်ဆောင်ရမယ့်ကိစ္စတွေရှိထားပြီးသားအပေါ်မှာကျွန်တော်အပြန်အလှန်ဆွေးနွေးသုံးသပ်ကြတာတွေအဲ့ဒါဆောင်ရွက်နိုင်ဖို့ဖြစ်ပါတယ်
။တိုင်းဒေသနဲ့ကန်ဖွဲ့တွေထဲမှာ KNU ကရင်မျိုးရာစီယိုဒီမိုကရေစီကရင်ကျိုးပြတ်တမတော် TGPA တောင်ပိုင်းရှမ်းပြည်တမတော် RCSS SSC ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNL မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရတတူ APSDF အစရှိတဲ့အဖွဲ့ရှိဖွဲ့တို့ဟာ2015ခုနှစ်အောက်တိုဘာလမှာမြန်မာစုရနဲ့ NCA ပြည်ရလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ UNSC ဖွဲ့ဝင်တွေဖြစ်တဲ့ KIO ကချင်လွတ်လပ်ရေးဖွဲ့မွန်မြစ်သက်ပါတီမြောက်ပိုင်းရှမ်းပြည်တမတော် SSPP SSC ကရင်နီမျိုးရာတိုးတက်ရေးပါတီအစရှိတဲ့တိုင်းရင်းသားတွေဖွဲ့တွေအနေနဲ့ကတော့အလုံးစုံမပါဝင်တဲ့အတွက် NCA လက်မှတ်မရေးထိုးနိုင်ခဲ့ပါဘူး။လက်ရှိတိုင်းဒေသလက်နက်ကင်ဖွဲ့တွေမှာတော့ NCA လက်မှတ်ရည်သူထားတဲ့ဖွဲ့နဲ့လက်မှတ်မရည်သူနိုင်သေးတဲ့ဖွဲ့တွေအကြမ်းမှာသဘောထားကွဲလွဲမှုတွေလည်းရှိနေပါတယ်။ဒီလိုအမြင်မတူကွဲပြားမှုတွေရှိနေပေမဲ့လည်းဆက်ဆံမှုရှိရှိနားလည်မှုရယူပြီးတော့တိုင်းဒေသရေးကိစ္စတွေကိုလှုပ်ဆောင်သွားဖို့ UNSC အနေနဲ့အမြင်ရှိတယ်လို့ဒုတိယဥက္ကဋ္ဌနာဟန်သာကပြောဆိုခဲ့ပါတယ်။ပြည်တွင်းစစ်ရဆေးရေးနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေလှုပ်ဆောင်ရမှာဟန်သာစိန်ခေါ်မှုတွေရှိနေပေမဲ့လည်းစိတ်ရှိရှိနဲ့လှုပ်ဆောင်သွားဖို့လိုအပ်တယ်လို့ PNL ဖို့မျိုးသားလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်သွန်းကပြောပါတယ်။NCA လက်မှတ်ရည်သူထားတဲ့ဖွဲ့တွေအနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုနိုင်ငံကြီးရဥဆောင်မှုပေးနိုင်ရေးအတွက်တိုင်းဒေသလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းများငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ဖွဲ့စည်းနိုင်ခဲ့တယ်လို့နိုင်ငံကြီးကြီးမန်းချက်ကိုပေါင်းမြောက်အောင်မြင်တဲ့အထိ NCA ကတိကဝတ်ကိုစောင့်သိမ်းပြီးအစိုးရတပ်မတော်နဲ့ညှိနှိုင်းကြိုးပမ်းအကောင်အထည်ဖော်သွားမယ်လို့လည်းဒီကနေ့အစည်းအဝေးပြီးမှကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းသတင်းတော်ကိုနိုင်ကွန်းအိမ်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။နောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ပြည်ရဲ့ညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလဲကြီးညာပေးပါမယ်ရှင
်ဆီးရီးယားဆိုရလူလာတဲ့တပ်ဖွဲ့တွေကပါလ်မာယာမြို့ကိုအစ္စလာမ်အစွန်းရောက် IS အဖွဲ့လက်ကနေပြန်လည်သိမ်းပိုက်လိုက်ပြီးလို့ဆီးရီးယားတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံပိုင်သတင်းဌာနကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်ဆီးရီးယားရှေးဟောင်းမြို့ပါလ်မာယာကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကလွန်ခဲ့တဲ့10လကသိမ်းယူခဲ့ပြီးနှစ်ပေါင်း2000နီးပါးတပ်တန်းရှိပြီဖြစ်တဲ့ရှေးဟောင်းရုပ်တုတွေကိုဖျက်ဆီးခဲ့ပါတယ်။မနေ့စနေနေ့ကအမေရိကန်အနောက်ပိုင်းပြည်နယ်တွေဖြစ်တဲ့ Washington, Alaska နဲ့ Hawaii ပြည်နယ်တွေမှာကျင်းပခဲ့တဲ့ Democratic Party ရဲ့သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာတော့ဘာမောင်ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကမဲရဲအတွက်အများစုနဲ့အနိုင်ရခဲ့ပြီးAmerican သမ္မတရွေးကောက်ပွဲတွေ American ပါတီရင်းသမ္မတလောင်းရွေးကောက်ပွဲတွေမှာရှေ့ကပြေးနေတဲ့ Hillary Clinton နဲ့ပို့ပြီးတော့နီးကပ်လာနေပြီဖြစ်ပါတယ်။ Belgian နိုင်ငံ Brussels မြို့တော်မှာကြောက်ရွံ့မှုကိုတွန်းလှန်ရေးလူမှုချီတက်ပွဲတစ်ခုကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားပေမဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်ဆိုင်းငံ့လိုက်ပါတယ်။ပြီးခဲ့တဲ့အင်ကာနစ်ကတိုက်ခိုက်ခံရတဲ့ Brussels လေဆိပ်နဲ့ဘူရာယုံတို့မှာစုံစမ်းစစ်ဆေးရေးလုပ်ငန်းတွေလူမှုစုဝေးပွဲတွေကြောင့်နှောင့်နှေးသွားနိုင်တယ်လို့အာဏာပိုင်တို့ကပြောဆိုပါတယ်။လူမှုချီတက်ပွဲကိုစီစဉ်သူတွေကလည်းပြည်သူတွေအတွက်လုံခြုံရေးကအခရာကြတယ်လို့ပြောဆိုပါတယ်။မြန်မာနိုင်ငံရေးဦးဆောင်မှုအခမ်းကဏ္ဍမှာပါဝင်နေတဲ့မြန်မာတပ်မတော်ရဲ့အကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကနိုင်ငံနဲ့နိုင်ငံသားတွေရဲ့အေးချမ်းသာယာမှုအတွေ့အစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်လို့ကတိပြုပြောဆိုလိုက်တယ်လို့နိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းမှာရင်ဆိုင်ရလာနိုင်တဲ့စိန်ခေါ်အကဲဆတ်မှုတွေကိုလည်းသတိပေးပြောဆိုလိုက်ပါတယ်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nashwan Khalil ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ်။ညပိုင်းအစီအစဉ်မှာတစ်ခါပြန်ပြီးဆုံကြရအောင်ပါရှင်။ VO ရဲ့သောတာရှင်တွေအားလုံးတနင်္ဂနွေညနေခင်းမှာရှင်လန်းချမ်းမြေကြပါစေ။ VO ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.